ဆရာဦးကျော်မြင့်စစ်ခင်ဗျာဒီနေ့လွတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီတို့တွေ့ဆုံကြရမှာပေါ့လေဘာအကြောင်းအရာတွေများအဓိကထားပြီးဆွေးနွေးပြစ်ခဲ့တာလဲခင်ဗျာ
တမတ်တစ်ကတော့မနိုင်လေးခုဆွေးနွေးပွဲလုပ်ဖို့ကိစ္စအဲ့တော့နောက်နံပါတ်2ကတော့ဥပဒေပိုင်းဆိုင်ရာကြီးပေါ့ဥပဒေပိုင်းဆိုင်ရာဆိုတာသတင်းမီဒီယာဥပဒေနေဥပဒေနောက်တစ်ခါမြန်မာပြည်သူ့ကိုဆောင်မှုဆိုင်ရာဥပဒေအဲ့ဒါနဲ့ပတ်သက်ပြီးဆွေးနွေးပါတယ်အုပ်ချုပ်ရေးမှန်ကသမနာနဲ့တွေ့ပြီပါသမနာနဲ့တွေ့ပြီးမှဒီလွတ်တော်ဥက္ကဋ္ဌတင်နဲ့တွေ့တာပေါ့လိုအပ်လို့ရှိရင်ကျွန်တော်တို့ကကျန်တဲ့ဒီ stakeholder တွေနဲ့လည်းတို့အရင်တွေ့ဖို့ရှိပါတယ
်မန္တန်ကြီးလေးရဲ့ဖိုရန်လုံးမယ်ဆိုတဲ့ဥစ္စာရောဘလို့အခြေအနေမျိုးရှိပါလဲဗျအ
ဲ့ဒါလည်းကျွန်တော်တို့လွတ်တော်200စလုံးကအပြည့်အဝပူပေါင်းပါဝင်ဆောင်ရွက်မယ်လို့ပြောပါတယ်အဲ့တော့မကြာခင်မှာလည်းညနေတစ်ခုထွက်လာနိုင်ပါတယ်ဘာလို့ဆိုတော့လက်တွေ့ရလက်တစ်ခုပေါ့နော် workshop အသေးစားပဲဖြစ်ဖြစ်ပါဖြစ်ဒီလေးပွင့်ဆိုင်မတိုင်ခင်ပေါ့မနက်လေးခုမတိုင်ခင်ကြားမှာမကြာမတင်ကာလမှာရနိုင်ပါတယ်ထွက်လာနိုင်ပါတယ်
ဘာပြောပြောလွတ်တော်အနေနဲ့ရောကျွန်တော်တို့ကောင်စီကိုတရားကိုကအတိမတ်ပြုတယ်လေးစားမှုအပြန်လန်းကျွန်တော်တို့ကောင်စီနဲ့လွတ်တော်ကြမှာအပြန်လန်းအတိမတ်ပြုမှုလေးစားမှုပို့ပြီးတော့ခိုင်မာအောင်တည်ဆောက်နိုင်တယ်ဒါဟာလေကျွန်တော်တို့နိုင်ငံနဲ့နိုင်ငံသားတွေအားလုံးအတွက်အကျိုးရှိမဲ့ကိစ္စသတင်းလွတ်လပ်ခွင့်အတွက်ပေါ့ဒီလူတွေရဲ့သတင်းတိခွင့်အတွက်ပေါ့အကျိုးရှိမဲ့ကိစ္စလို့ကျွန်တော်မြင်ပါတယ
်ဆရာတို့ဒီမန္တန်ကြီးလေးခုဖိုရန်ကဘယ်တော့လောက်များလုပ်ဖို့စီစဉ်ထားပါလဲဆရာ
အဲ့ဒါကပြန်ကြားရေးကပြောတဲ့အတိုင်းဆိုလို့ရှိရင်အဓိကတော့အုပ်ချုပ်ရေးကစီစဉ်ကြပါတော့သူတို့ပြောတဲ့အတိုင်းဆိုရင်ခုလာမယ့်စက်တင်ဘာလတတိယပတ်လောက်မှာနောက်ဆုံးပတ်လောက်ပေါ့ဆိုတော့နော်လုပ်ဖို့စီစဉ်ထားတယ်ကပြောပါတယ်
ဘာနာကြီးလေးရဲ့ဖိုရန်ပွဲကျင်းပမယ်ဆိုတော့လေကျွန်တော်တို့သတင်းမီဒီယာလောကအတွက်ကိုဘလောက်များအကျိုးဖြစ်တွန်းလာနိုင်မလဲဆရာအဲ့ဒီရည်ရွယ်ချက်လေးလည်းသိပါစေဆရာ
အဓိကတော့ကျွန်တော်တို့ဒီသတင်းမီဒီယာလောကမှာဖြစ်ခဲ့တဲ့ပြဿနာတွေပေါ့နော်ကျတနာရီကဘာလဲဆိုတော့ဟိုမန္တန်တစ်ခုနဲ့တစ်ခုနဲ့ကြာနားလည်မှုလွှဲတာပေါ့နားလည်မှုလွှဲတယ်ဆိုတာလေနိုင်ငံမန္တန်တစ်ခုချင်းစီရဲ့ duty and function တွေသူရဲ့ rules and regulation တွေ ethic တွေပေါ့ဒါတွေကိုရှင်းရှင်းလင်းလင်းနားလည်သဘောပေါက်မှုအားနေကြတာပေါ့အဲ့လိုရှင်းရှင်းလင်းလင်းနားလည်သဘောပေါက်မှုအားနေတဲ့အတွက်ရေးရသားတဲ့ခါမှာလည်းလွှဲချော်မှုတွေရှိတယ်နောက်တစ်ခါအဲ့မန္တန်တစ်ခုစီအပေါ်မှာလည်းသူတစ်ခင်းတော့မီဒီယာနဲ့ပြောရပါဆိုနော
်မီဒ
ီယာပေါ်မှာရှိတဲ့အမြင်တိဆောက်မှုတွေဖြစ်လာတယ်အဲ့တော့ရေးသားဖော်ပြမှုတွေကလည်းတခါတလေတင်းချက်လေရတဲ့ဟာတခုတည်းနဲ့ရေးရတဲ့ခါကျတော့အချို့နေရာတွေမှာလည်းသူတစ်ခင်းတော့အချို့ရပိုင်းဆိုင်ရာမှာဌာနဆိုင်ရာတွေကပွင့်လင်းမြင်သာမှုအားနေတဲ့အတွက်တင်းရယူဖို့အတီးပြုတ်ကိုခက်ခဲတဲ့အတွက်ရတဲ့အနေထားနဲ့ရေးရတဲ့ခါမှာတင်းရွယ်ချက်ဘယ်လောက်ပဲကောင်းကောင်းပေါ့နော်အတိပဲကောက်ယူမှုတွဲမှားတော့တာလေချက်လက်လိုအပ်ချက်ရှိတော့တာလေဒါရှိတတ်ပါတယ်ရှိတော့အဲ့ဒီပုံမှာနားလည်မှုတွဲတဲ့ဟာတွေခဏခဏထပ်ဖြစ်နေတာပေါ့နော်အဲ့ဒါတွေမဖြစ်အောင်ကျွန်တော်တို့ကဒီလိုတွေးဆခြင်းရနေပြီးတော့ပို့ပြီးတော့အပြည့်အဝပူပေါင်းဆောင်ရွက်လာမယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်အဲ့တော့ပြဿနာဖြစ်တာလည်းဘာကြောင့်ဖြစ်တယ်ဆိုတာလည်းနားလည်မှုတွဲလို့အဲ့ဘောနော်သူကလည်းမသိလို့ဖြစ်ကြတယ်အဲ့ဒါဒီမသိအောင်နားလည်မှုရှိအောင်လုပ်တဲ့ဖြစ်တဲ့ဆိုတော့အဲ့ဒါတွေကမပါပဲမနေဘူးပေါ့နော်ဒီက
မှာဟုတ်ကဲ့ဆရာမီဒီယာနီဥပဒေရေးဆွဲအတည်ပြုနိုင်မှုအတွက်တော့ဒီလွတ်တော်ဥက္ကဋ္ဌတွေနဲ့တွေ့ဆုံခဲ့ရမှာပေါ့လေဘာတွေများသဘောတူညီမှုရခဲ့ပါလဲဆရာ
မီဒီယာဥပဒေလည်းအတည်ပြုပြီးသွားပြီဒီတော့တော်တော်နီဥပဒေပဲကြံတာပေါ့နီဥပဒေကလည်းကျွန်တော်တို့ကအခုကဆုံးသက်ခံနေပြီပေါ့နောက်ဆုံးအချက်မဲ့ကျွန်တော်တို့ကညှိနှိုင်းနေတာညှိနှိုင်းပြတာနဲ့ပြန်နေအစိုးရဘက်က two process နဲ့ two procedure နဲ့တွားတော့မှာပေါ့ကျွန်တော်ထင်ပါတယ်နောက်တစ်လခွဲလောက်အတွင်းဖြစ်ကောင်းဖြစ်လာနိုင်ပါလိမ့်
ဟုတ်ကဲ့ဆရာဦးကျော်မြင့်စေအခုလိုဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ဗျာ
ကောင်းပါပြီ